ဒီအမေရိကန်တန်ကနေဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ငံဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်တွေပါဝင်ဘသူမှကိုဗစ်ရောဂါပိုးမကူးဆက်ပဲရောဂါပြီးတယ်ဆိုတာမရှိတာကြောင့်အားလုံးစည်းကမ်းလိုက်နာပြီးအထူးယူဆိုင်လှုပ်ဆောင်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ရေးထားပါတယ်။ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားပြည်သူတွေအတွက်ရိတ်ခါဖြန့်ဖြေးလုပ်ငန်းကိုမနေ့ကစပြီးလှုပ်ဆောင်တာမှာကိုဗစ်ကာကွယ်ရေးအတွက်ချမှတ်ထားတဲ့စည်းမျဉ်းတွေအတိုင်းမလိုက်နာတဲ့ဖြစ်ရလေးတွေကြောင့်ဒီဗန်ဒီယာဖြစ်ရတယ်ဆိုပြီးပြောထားပါတယ်ဒီလိုထားမဖြစ်ဖို့အတွက်စီမံခန့်ခွဲသူတွေထူးယူဆိုင်ပါလို့လည်းတတိပေးထားပါတယ်ဒေါ်စန်းစုကြည်ကဘသူပဲဝါရဲလို့နာမည်ရာထူးနဲ့တကွအတိအကျဖော်ပြထားတာတော့မရှိပါဘူးမနေ့တုန်းကတော့ရိတ်ခါဖြန့်ပြူတာကိုကိုယ်တိုင်ဝင်လုပ်တဲ့တာဝန်ရှိသူတွေဟာလူတွေကြားထဲမှာအနီးကပ်ထိဆက်ပြီးဝေပေးနေတဲ့ပုံတွေ Facebook ပေါ်မှာတက်လာတာကြောင့်ဝေဖန်ပြောဆိုကြတာတွေရှိထားပါတယ်ထိုင်းနိုင်ငံကနေပြန်လာသူအရေးတွက်ဟာသတင်းနှစ်ပတ်ကျော်အတွင်းတသိန်းခွဲကျော်သွားပြီလို့တောင်ဆန်းစုကြည်ကရေးထားပြီးရောဂါကူးစက်ထားသူတွေနောက်သတင်းပတ်တွင်ပေါ်လာနိုင်မယ်လို့လည်းပြောထားပါတယ်။အရေးတွက်ဘလောက်ထိများမယ်ဆိုတာခန့်မှန်းလို့မရသေးတဲ့အကြောင်းဆိုရအနေနဲ့ကတော့ပြည်သူတယောက်ချင်းကိုတန်ဖိုးထားပြီးအကောင်းဆုံးစောင့်ရှောက်သွားဖို့တန်လိမ့်ထံချထားတဲ့အကြောင်းနဲ့ဒီဒီငယ်ငယ်စည်းကမ်းလိုက်နာခြင်းနဲ့ပြည်သူအားလုံးကူညီပေးကြပါလို့ပန်ကြားထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်သူအဖြစ်တက်ခွဲတည်ပြုထားပြီးသားအရေးတွက်ကအခုချိန်ထိ28ယောက်ထိရှိသွားပြီဖြစ်ပါတယ်။ဒီထဲက2ယောက်ရောဂါပြောင်းခင်းသွားပြီဖြစ်ပြီးတော့3ယောက်ကတော့ကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ။